ရန်ကုန်မြို့လျှက်စစ်ဓာမီပြတ်တောက်မှုကိုဖြစ်ရှင်းနိုင်မဲ့ဓာငွေသုံးသာကိတဓာအားပေးဆက်ရုံမကြာမီပြည်စည်းသိမ့်မယ်လို့သိရပါတယ်။တရုတ်ပြည်မှာဖက်ဆက်ဓာအားပေးဆက်ရုံကိုဒီနှစ်ပုံပိုင်းမှာစတင်လေပတ်ပြီးရှင်းတဲ့မလမှာရခိုင်လုံးပြည်လေပတ်နိုင်မှာဖြစ်ပါတယ်။ဒီခိုင်ပြည်နယ်ကတက္ကသိုလ်ကျောင်းသားကျောင်းသူတရာရဲ့လင်းနေပညာသင်စရိတ်ကိုလည်းတရုတ်ကထောက်ပံ့မှာဖြစ်ပါတယ်။ပြည်သူလူအချက်ကိုဖြည့်ဆည်းဖို့တရုတ်ကရည်ရွယ်တာပါပဲ။ဒါပေမဲ့စေအစိုးရလက်ထက်တရုတ်အကူအညီရာတုန်းကတော့ပြည်သူလူထုအကျိုးစီးပွားကိုထည့်သွင်းစဉ်းစားတာမဟုတ်ပါဘူး။ဗမာစေအစိုးရလူကျင်တာကိုတရုတ်ကပေးပြီးတရုတ်လူကျင်တာကိုဗမာစေအစိုးရပေးတဲ့ဆက်ဆံရေးမျိုးဖြစ်ပါတယ်။ဥပမာပူဇော်မှုကြီးတန်းရှိအတွက်အရေးအကြီးဆုံးဖြစ်နေတဲ့နေပြည်တော်မှာအမြဲတမ်းမီးလင်းနေအောင်တရုတ်ကငွေထုတ်ချေးပြီးပေါင်းလုံးရေအားစရက်စစ်ကိုတိစောက်ပေးတာမျိုး2005မှာစတင်သုံးနိုင်ပါတယ်။ဒီကျေးဇူးတွေကြောင့်တရုတ်ရဲ့မြေဆုံစဲစီမံကိန်းကိုစေအစိုးရကအလွယ်တကူခွင့်ပြုခဲ့တာဖြစ်ပေါ်ရပါတယ်။မြန်မာဟာတရုတ်ရဲ့အခြေခံဘဝရောက်နေပါတယ်
။ဥပမာရွှေလီအမှတ်၈ရေအားလျှက်စစ်ဟာတရုတ်ပြည်အတွက်ရည်ရွယ်တဲ့ပထမဆုံးသောဓာတ်အားစက်ရုံဖြစ်ပြီး2009မှာစတင်လည်ပတ်ပါတယ်။ဒေသခံတွေကန့်ကွက်နေတဲ့ဂျာကရွှေလီအမှတ်၈ကိုတည်ဆောက်ပါတယ်။ရွှေလီအမှတ်၃ကိုတည်ဆောက်ဖို့ NLD အစိုးရကမနစ်ကကြေညာပါတယ်။အစအဆုံးတရုတ်ကတာဝန်ယူပြီးတိဆောက်လေပတ်လွှဲပြောင်းစနစ်ကျင့်သုံးတယ်လို့ဆိုပါတယ်။တရုတ်ကအနှစ်60ချုပ်ကံပြီးမှဗမာအစိုးရလက်ထက်လွှဲပြောင်းပေးမှာဖြစ်ပါတယ်။ဒီပုံစံအတိုင်းမြစ်စုံနဲ့အခြားရေအားလျှက်စစ်တွေကိုတရုတ်သဘောကျတိဆောက်ဖို့ဗမာအစိုးရကခွင့်ပြုခဲ့ပါတယ်။တပြည်လုံးကန့်ကွက်ဆန္ဒပြတော့မှဦးသိန်းစိန်အစိုးရကမြစ်စုံစဲကိုရပ်ဆိုင်းပါတယ်။အခုတော့မြစ်စုံပြဿနာကို NLD အစိုးရကင်တွင်နေရပါတယ်။တရုတ်ပြည်အတွက်တရုတ်ကမြန်မာပြည်မှာစီမံကိန်းတွေချတာကိုဗမာစစ်အစိုးရကလက်ခံနေတာဖြစ်ပါတယ
်။တရုတ်နဲ့အပင်းအယူလုပ်ရမှာလိုက်နိုင်ရမယ့်လူဝါဒမရှိပါဘူး။အနောက်တိုင်းအကူအညီယူရင်လိုက်နိုင်ရမယ့်စံတတ်မှတ်ချက်တွေရှိပါတယ်။တရုတ်အကူအညီယူရင်ဘာမှလုပ်ရမလိုပါဘူး။နိုင်ငံသားကိုတရုတ်ပေးတဲ့အကူအညီ၃မျိုးရှိပါတယ်။ပြန်ဆက်စရာမလိုတဲ့ထောက်ပံ့မှု ground အတိုးမဲ့ငွေချေငှားမှုအတိုးတက်တာစွာချေငှားမှုသာသာတွေဖြစ်ပါတယ်။ထောက်ပံ့မှုနဲ့အတိုးမဲ့ချင်းကားမှုကိုတရုတ်အစိုးရဗန်ဒိုင်းအဖွဲ့အစည်းတွေကလုပ်ပြီးပို့ကုန်ကျင်းကိုပန်အိတ်စင်ဘက်ကတော့အတိုးတက်တာစွာငွေချေးလေးရှိပါတယ်။ဒါဝင်နဲ့တရုတ်အကူအညီဟာရင်းနှီးမြှုပ်နှံမှုနိုင်ငံကုန်သွယ်မှုနိုင်ငံစီမံကိန်းစတာတွေနဲ့ရောထွေးနေတဲ့နိုင်ငံဆက်ဆံရေးလူဖြစ်နေပါတယ်။မြန်မာစီးပွားရေးပူးပေါင်းဆောင်ရွက်မှုမှာတရုတ်ပါဝင်တဲ့အခမ်းကဏ္ဍဟာအကြီးဆုံးဖြစ်ပါတယ်။
ဒီအားလျက်စစ်ဒန်းငွေနဲ့ယူနန်ပိုင်လိုင်းအပြင်တယံဇာတထုတ်ယူရေးလုပ်ငန်းကြီးတွေမှာလည်းတရုတ်ရင်းနှီးမြှုပ်နှံနေတာကြားပါပြီ။နှစ်စဉ်နီကယ်တပ်တုတန်ချိန်3သိန်းလောက်ထုတ်ပေးနေတဲ့တကောင်းတောင်စီမံကိန်းနဲ့သပေတောင်ကျေးစင်တောင်လေဗရောင်းတောင်ကျင်းနီစီမံကိန်းတွေဟာထင်ရှားပါတယ်။တရုတ်မြန်မာကုန်သွယ်မှုပမာဏဟာ2013မှာဒေါ်လာတန်း1800က2014မှာတန်း2500အထိတိုးပွားလာပါတယ်။တရုတ်ကောင်ဝင်တဲ့စီမံကိန်းတွေဟာသဘာဝပတ်ဝန်းကျင်ကိုပျက်စီးစေပြီးဒေသခံတွေကိုနှစ်နာဆုံးရှုံးစေရမှာနာမည်ကြီးနေပါတယ်။ဒါပေမဲ့ဒါမျိုးကိုတရုတ်ကဂရုစိုက်တာမဟုတ်ပါဘူး။မြေဆုံစီမံကိန်းပြန်ဆနိုင်အောင်ကြိုးပမ်းနေတာကိုကြည့်ရင်တရုတ်ဟာမြန်မာပြည်ကိုစိတ်ယုံလို့သဘောထားနေတာထင်ရှားပါတယ
်။တရုတ်ကိုနှစ်ပေါင်းများစွာမီးခိုးအားထားလာတဲ့အတွက်မြန်မာပြည်ရဲ့နိုင်ငံခြားကျွေးစရေးမှာတရုတ်ကိုစားရမယ့်အကျွေးကအများဆုံးဖြစ်နေပါတယ်။နိုင်ငံသားကျွေးမီအမေရိကန်ဒေါ်လာ3900လီပါရှိတဲ့အနေနဲ့တရုတ်ကိုပြန်ဆက်ရမှာကဒေါ်လာ3400ဖြစ်နေပါလေ။ဂျပန်ကိုဒေါ်လာ12000ပေးဆက်ရပါလိမ့်မယ်။ဒီအကျွေးပမာဏကိုစီမံကိန်းနဲ့ဗန်ဒိုင်းဝန်ကြီးဦးကျော်ဝင်းကဇန်နဝါရီလ30ရက်နေ့ကကျင်းပတဲ့လွှတ်တော်စည်းဝေးပွဲမှာတင်ပြသွားတာဖြစ်ပါလေ။အကျွေးတန်ခံနိုင်ရရှိဖို့ကျွေးမီစီမံခံခွဲမှုစနစ်တကျဆောင်ရွက်နေတယ်လို့ဆိုပါတယ်။စီအစိုးရကိုအကြိုက်ပေးဆက်ဆံတယ်လို့ပြည်သူကိုအကြိုက်ပေးဆက်ဆံဖို့တရုတ်ကရည်ရွယ်ပါတယ်။တရုတ်မြန်မာဆွေမျိုးပေါက်ဖို့ချစ်ချည်ရေးဖောင်ဒေးရှင်းကိုမနစ်ကတည်ထောင်ပါတယ်။တရုတ်မြန်မာပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့အဓိကရည်ရွယ်ပါတယ်။ပညာရေးတရုတ်မြန်မာပညာသင်ကျောင်းခွင့်ရဖွဲ့စည်းရေးနှစ်နိုင်ငံလူရည်များနားလည်မှုရရှိရေးစေယုံတိဆောက်ရေးစတာတွေဟာဆွေမျိုးပေါက်ဖို့အဖွဲ့ရဲ့လက်တော်ဥတည်ချက်တွေဖြစ်ပါတယ်။ဒါပေမဲ့တရုတ်ကုမ္ပဏီတွေဟာအချင်းဟောင်းကိုမဆွန့်လွတ်ပဲတာဝန်နဲ့လုပ်ကိုင်နေရင်တော့ဝါဒပြစီရင်ရေးလုပ်ငန်းကိုမြန်မာပြည်သူတွေအယုံကြည်ရှိမှမဟုတ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။